ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာစစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကအခုရက်ပိုင်းတွင်မှာနေအိမ်တွေကိုလျှက်စစ်မီတာကတွေလိုက်ပြီးတော့ကောက်ခံနေပါတယ်။အိမ်ရှင်တွေကိုမီတာကချက်ချင်းပေးဆောင်ခိုင်းပြီးတော့မဆောင်တဲ့အိမ်တချို့ကိုမီးကျိုးတွေကိုဖျက်သွားတာမီတာဘုံတွေဖြုတ်သွားတာမျိုးတွေလုပ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးမီတာကအတင်းကျပ်ပေးဆောင်ခိုင်းနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင်။
ရန်ကုန်တိုင်းနဲ့ကအင်းစိန်မြို့နယ်ဒေါ်ပုံမြို့နယ်ကျင်းငန်တိုင်းမြို့နယ်စားတဲ့မြို့နယ်တချို့မှာစစ်တပ်ရဲတပ်ဖွဲ့နဲ့လျှက်စစ်ဝန်ထမ်းအပါအဝင်အင်အားဖွဲ့ပြီးအခုရက်ပိုင်းလျှက်စစ်မီတာကတွေလိုက်လံကောက်ခံနေပါတယ်။အင်းစိန်မြို့နယ်ကရက်ွက်တစ်ခုမှာတော့မီတာကမဆောင်တဲ့အိမ်တွေကိုချက်ချင်းမီးဖြတ်တာမီတာပုံသိမ်းတာတွေမျိုးလုပ်တယ်လို့အင်းစိန်မြို့ခံတဦးက VOA ကိုအခုလိုပြောပါဗျာ
။ပြီးခဲ့တဲ့3-4ရက်လောက်ကတော့လာဆောင်ခိုင်းနေကြသူတို့အိမ်တွေကိုလိုက်ပြီးတော့ပြောပြီးတော့ပေါ့နော်ခေါ်ပြီးတော့မဆောင်တဲ့အိမ်တွေကတော့လို့ပေါ့သူတို့တခါတည်းအိတ်ကိုးတွေပါလိဖြတ်သွားတာလို့အဲ့လိုမီတာပုံးတွေပါလိထုတ်သွားတာတော့ရှိတယ်ဗျလာတာကတော့သူတို့ဒီရက်ွက်ရုံကိုလာတာပေါ့နော်ရက်ွက်ရုံကိုလာတယ်သူတို့အဲ့ဒီရဲကားနဲ့ဆက်ကားနဲ့အားလုံးမောင်းဒီတဘကက်လေးတွေ၄စီးလောက်ရှိမှာပေါ့ပြီးတော့အရှေ့ကမီးတန်းကား၃စီးလောက်၃စီးပါတယ်လိုက်ပြောတာကတော့ဒီသူတို့မီတာရုံကဟိုဝန်ထမ်းတွေပဲပြောမှာပေါ့နော်အဲကောင်လေးတွေလိုက်ပြောတယ်ကိုတချို့ကလည်းလို့မီတာရုံကကောင်လေးတွေဆိုမဲ့တချို့မာဖီဝတ်ထားတဲ့ဒီဒီရေလူစကားကိုလည်းပါတယ်ပေါ့နော
်မီတာကတွေလိုက်လံကောက်ခံသူတွေကမီတာမဆောင်တဲ့အိမ်တွေကိုရင်းရင်သီးသီးအော်ဟစ်ပြောဆိုတာမျိုးတွေလည်းရှိတယ်လို့ပြောပါတယ်အလာတူဒေါ်ပုံမျိုးနဲ့တမအေးရောက်ကွက်မှာလည်းရက်ပိုင်းကပဲလျှက်စစ်ဝန်ထမ်းအပါအဝင်အရက်ဝတ်နဲ့လူ100ယောက်ဝင်းကျင်လောက်ပါတဲ့အဖွဲ့ကမီတာကတွေကောက်တယ်လို့ပြောပါတယ်
ဟုတ်တယ်မိကတော့လာပြီးတော့ဆောင်ခိုင်းနေကြလာဆောင်ခိုင်းတော့ကျွန်တော်တို့တိုက်ကဟိုဟာတတိုင်းလုံးဆိုရင်7000ကျော်9000လောက်ရှိမှန်းနေတူတယ်အဲ့တော့အကုန်လုံးတော့ချက်ချင်းမဆောင်နိုင်ဘူးကွာမီတာစာရွက်လာမပေးလို့မဆောင်နိုင်သေးဘူးဆိုပြီးတော့ပြောလိုက်တော့သူတို့ချက်ချင်းချက်ဖို့လုပ်တဲ့အချိန်မှာအဲတကားလည်းမဖွင့်ပေးလိုက်တော့အကုန်လုံးကပြန်သွားတယ်သူတို့မီတာစာရွက်ပို့မယ်ဆိုပြီးတော့အဲ့လိုတော့ပြောသွားတယ်လို့ပြောတယ်ကြအင်းရှင်ကြီးအရွက်ဝတ်တင်နေတော့ပါတယ်လို့ပြောတယ်ဒါပေမဲ့ဟိုအရသားပုံစံတော့မပေါက်ဘူးကွာတော့လက်နဲ့ပါကြတော့မတွေ့ရဘူးလို့ပြောတယ်အင်းအားနည်းနည်းများတယ်ပြောတယ်50ယောက်လောက်ရှိတယ်ကွာဖွဲ့လိုက်လာတာပြောတယ်
အခုလိုလျှက်စစ်မီတာကားတွေကိုအင်အားသုံးပုံစံနဲ့ချင်းချောက်ကောက်ခံပြီးတဲ့နောက်ဒီကနေ့ဆိုရင်ဒေါ်ပုံမျိုးနဲ့လျှက်စစ်ရုံမှာမီတာကဆောင်ဖို့တန်းစီနေတဲ့လူတော်တော်များများတွေ့ရတယ်လို့နောက်ထပ်ဒေါ်ပုံမျိုးခံတဦးကပြောပါတယ်။သင်္ကန်းကျုံမြို့နယ်ရက်ွက်တချို့မှာလည်းအောက်တိုဘာလ3လောက်ကရက်ွက်ထဲမှာမီတာကပေးဆောင်ကြဖို့မဆောင်ရင်မီးဖြတ်တော့မယ်ဆိုပြီးစစ်ကောင်စီအဖွဲ့ကကားနယ်လိုက်လံအော်သွားတယ်လို့ရက်ွက်နေသူက VOA ကိုပြောပါတယ်။နေအိမ်အထိအတင်းအကျပ်လာရောက်တောင်းခံတာမျိုးမရှိသေးဘူးလို့တော့သူဝနာမှာနေထိုင်သူတူကတော့အခုလိုပြောပါတယ်
ခုထိတော့အဲ့လိုမျိုးအတင်းအကျပ်လာရောက်ပြောတာမျိုးမရှိသေးဘူးနော်ဒါနဲ့ဟိုးရင်တက်တော့တော့ကားနဲ့လမ်းနဲ့မှလိုက်တော်သွားပေါ့နော်မီတာဆောင်ကြဖို့မဆောင်ရင်မိချက်မျိုးအဲ့လိုလိုက်တော်သွားလိုက်ထရက်ကအိမ်နဲ့လိုက်တော်သွားတာမျိုးတစ်ခါရှိတယ်အဲ့တစ်ခါပြီးရတော့ဒါမှတော့ထပ်ပြီးတော့မလာဘူးပေါ့နော်ကိုရီးယားတော့သွားပြီးတော့မဆောင်တူတူကတော့ဒီဖြတ်နေတော့သွားဆောင်နိုင်မှာပေါ့အခုထိတော့အာနာသိန်းကြီးကဒီတာတော့မဆောင်သေးဘူးဒီဖြတ်မယ်ဆိုရင်တော့သွားဆောင်အောင်မလုပ်
အာနာသိန်းအုပ်ချုပ်နေတဲ့စစ်တပ်ဝင်ငွေမရအောင်လျှက်စစ်မီတာကအပါအဝင်အစိုးရကိုပေးဆောင်ရတဲ့အခွန်အကောက်တွေမပေးကြဖို့ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားသူတွေကစော်ဩထားကြပါတယ်ပြည်သူတော်တော်များများကလည်းအကြမ်းမဖက်အာနာဖီဆန်တဲ့အနေနဲ့ပေးဆောင်ခြင်းမရှိကြပါဘူးဒါကြောင့်မေလာရုံးကလည်းမီတာကပေးဆောင်မှုစစ်ကောင်စီကချင်းချောက်တိုက်တွန်းမှုတွေရှိခဲ့ပါတယ်။လျှက်စစ်တပ်အားသုံးဆွဲသူအနေနဲ့သတ်မှတ်ထားတဲ့ရက်အတွင်းမှာမီတာကမပေးဆောင်မှုဆိုရင်လျှက်စစ်ဥပဒေအရလျှက်စစ်တပ်အားဖြတ်တောက်အရေးယူခံရမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အခုကတော့လုံခြုံရေးအင်အားသုံးပြီးအိမ်တွေကိုအတင်းအကျပ်လျှက်စစ်မီတာဆောင်ခိုင်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပထမလှိုင်းစတင်ခဲ့တဲ့2020ခုနှစ်နှစ်စမ်းပိုင်လောက်ထဲကသုံးဆွဲယူနစ်150ကြာသစ်ငွေကြက်11000ကျော်ကိုပေးဆောင်စရာမလိုဘူးလို့ NLD အစိုးရကကင်းလွတ်ခွင့်ပြုခဲ့ပါတယ်။ဒါကြောင့်သုံးဆွဲယူနစ်150အောက်ရှိတဲ့တချို့အိမ်တွေကအဲ့ဒီအချိန်ထဲကမီတာကမပေးဆောင်ခဲ့ကြတာအခုထိဖြစ်ပါရဲ့ရှင်။